Ukraine ခီးတဲ့တင်လေရင်ကိုအီရန်စစ်တပ်ကပစ်ချလိုက်ကြောင်းပြောကြားပြီးရက်ဆက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကိုကြည်ချင်းအဖြစ်အစိုးရပေါ်မှာပြည်သူတွေကအတော်လေးမကြေမနက်ဖြစ်နေတယ်ဆိုတာကိုပြသလိုက်တာပါ။အီရန်လူမျိုးအများစုအပါအဝင်လေရင်ပေါ်ပါလာတဲ့ခီးတဲ့186ဦးလုံးတိစုံသွားတဲ့ဖြစ်ရအတွက်သူတို့မှာတာဝန်ရှိကြောင်းအီရန်အစိုးရဝန်ခံပြောကြားပြီးမှဆန္ဒပြပွဲတွေဖြစ်ခဲ့တာပါ။လေရင်ပစ်ချလိုက်တဲ့ဖြစ်ရကအီရန်ထိပ်တန်းဗိုလ်ချုပ်ကြီးကိုအမေရိကန်ကပြစ်မှတ်ထားတပ်ဖြတ်လိုက်တဲ့အပေါ်အမျက်ထွက်နေရကနေနိုင်ငံရေးဖိနှိပ်မှုနဲ့အမေရိကန်ရဲ့စီးပွားရေးအရပိတ်ဆို့အရေးယူမှုတွေကြောင့်တိုင်းပြည်စီးပွားရေးကျနေတဲ့အခြေအနေတွေအတွက်ပြည်သူတွေရဲ့ဒေါသဟာအီရန်အစိုးရဘက်ကိုလှည့်သွားခဲ့တာပါ။ဆန္ဒပြပွဲတွေကအများစုပါဝင်လာမဲ့တော်လှန်ပုန်ကန်မှုဖြစ်လာမလားဆိုတာနဲ့ပတ်သက်လို့ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။ရာနဲ့ချီတဲ့အီရန်ကျောင်းသားတွေတိုင်းပြည်ရဲ့အစ္စလာမစ်ခေါင်းဆောင်တွေကိုရှုံချဆန္ဒပြနေကြပေမဲ့ဒီကနေတနင်္ဂနွေလုံးတိုင်းတာနဲ့တော်လန်ပုံကမှုတွေဖြစ်လာမလားဆိုတာပြောဖို့ဆွလွန်သေးတယ်လို့ Brookings Institute က Michael O'Hanlon လို့သူတည်တည်တွေကတုံ့တက်ပါတယ်
။ My expectation is that the demonstrations however large they may be are really not huge.
လက်ရှိဆန္ဒပြပွဲတွေဘလောက်ပဲကြီးနေပါစေဒါဟာတနိုင်ငံလုံးပါဝင်တဲ့အေယာမဆန္ဒပြပွဲကြီးတွေအဖြစ်ပြည့်နေလာမယ်လို့ကျွန်တော်မျှော်လင့်မထားပါဘူ
းတရိန်လေးတွေကတက်ခါစားလေးမှာပဲယူကရိန်းခီးသည်တင်လေရင်ကိုဇန်နဝါရီလ10ရက်နေ့မှာမှာယွင်းပြစ်ချမိခဲ့ကြအောင်အီရန်အစိုးရကဝန်ခံပြောကြားအပြီးမှာကျောင်းသားတွေအများစုပါဝင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါအဲ့ဒီပြစ်ချမှုကြောင့်လေရင်ပေါ်ပါလာတဲ့ခီးသည်186ယောက်စလုံးသေဆုံးခဲ့တာပါဒီလေရင်ပြစ်ချမှုနဲ့ဆက်နွယ်နေသူတွေကိုဖမ်းဆီးထိန်းသိမ်းလိုက်ကြောင်းအခုသတင်းပတ်ထဲမှာပဲအီရန်ကကြေညာခဲ့ပါတယ်။အီရန်ကထိတ်တန့်ဗိုလ်ချုပ်ကြီးကတ်ဆင်ဆိုလမန်နီကိုအမေရိကန်ကပြစ်မှတ်ထားတပ်ဖြတ်လိုက်တာကိုလက်စားချေတဲ့အနေနဲ့အီရန်မှာရှိတဲ့အမေရိကန်လေတပ်အခြေစိုက်စခန်းကိုအီရန်ကဒုံးကျည်နဲ့ပြစ်ခတ်တဲ့နေ့မှာပဲယူကရိန်းလေရင်ကိုပြစ်ချလိုက်တာပါ။ဆန္ဒပြသူတွေကဗိုလ်ချုပ်ကြီးဆိုလမန်နီရဲ့ရုပ်ပုံတွေကိုဆွဲချပစ်တာနဲ့မြေယုံပုံတွေနဲ့ပြင်နေတဲ့ရဲတွေရဲ့လက်ကနေလွတ်နိုင်မှုထွက်ပြေးနေကြတဲ့ចောင်းသားတွေကိုမတန်းတင်ရိုက်ကူးထားတဲ့ဗီဒီယိုတွေလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်။ဆန္ဒပြသူအများအပြားလည်းဖမ်းဆီးခံခဲ့ရပါတယ်။ဗိုလ်ချုပ်ကြီးဆိုလီမန်နီရဲ့ဇာပနာကိုလိုက်ပါပို့ဆောင်သူတွေကအမေရိကန်ကိုလက်စားချေဖို့ကြွေးကြော်ကြအပြီးမကြခင်မှာပဲအီရန်အစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါ။ဓာတ်ဆီဈေးတွေကို90ရာခိုင်နှုန်းအထိတိုးမြင့်သွားဖို့နိုဝင်ဘာလမှာအစိုးရကကြေညာအပြီးဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေနောက်ပိုင်းအစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေအခုလိုထပ်မံဖြစ်ပေါ်လာတာပါတချို့နေရာတွေမှာလူညုံရေးတပ်ဖွဲ့တွေကလက်နက်မဲ့ဆန္ဒပြသူတွေကိုပစ်ခတ်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ Atlantic Council ကသူတည်သည် William Wetzler ကအခုလိုမှတ်ချက်ပေးပါတယ
် The regime has a great history of cracking down hard whenever threatened
သူတို့ကိုချင်းချောင်းမှုဖြစ်လာရင်အီရန်အစိုးရကအကြမ်းဖက်ဖြည့်ဆင်းတတ်တဲ့အစဉ်လာရှိပါတယ်အခုဆန္ဒပြပွဲတွေကအဲ့လိုအကြမ်းဖက်ဖြည့်ဆင်းမှုတွေကိုကျော်လွှားနိုင်ပါမလားဆိုတဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူ
း။အီရန်ရဲ့ပက်ထိန်တဒုံးကျည်အစီအစဉ်နဲ့ဒေတာရင်းကစစ်သွေးကြွတွေကိုပံ့ပိုးပေးနေတာတွေရပ်တန့်ရေးအတွက်ရည်ရွယ်ချမှတ်တဲ့အမေရိကန်ရဲ့ပိတ်ဆို့အရေးယူမှုတွေကလည်းအီရန်စီးပွားရေးကိုအထိနာစေပါတယ်။ဒါကြောင့်လဲပြည်သူတွေကမကျေမနပ်ဖြစ်ပြီးဆန္ဒပြကြတာပါ။ဒါပေမဲ့ပိတ်ဆို့အရေးယူမှုတွေကြောင့်အမေရိကန်အပေါ်မကျေနပ်မှုတွေတိုးလာစေတယ်လို့ ICG နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ကအလီဗိုင်းစ်ကတုံ့တက်ပါတယ်
။ The Iranians feel that they're stuckbetween a very aggressive United States and a very repressive
ဤရန်ပြည်သူတွေဟာအမတန်ရံမူလိုတဲ့အမေရိကန်နဲ့ဖိနှိပ်ချုပ်ချယ်လွန်းတဲ့သူတို့အစိုးရကြမှာပိတ်မိနေကြတယ်သူတို့ကိုဘယ်အစိုးရကမှဂရုမစိုက်ကြဘူးလို့သူတို့ခံစားနေကြရတာပါ
ဒီတော့တွင်ဤရန်အစိုးရကတော့ပြည်တွင်းပြည်ပကဖိအားတွေကိုအာခံပြီးသူတို့ရဲ့ယူရေနီယံတန့်စင်အစီအစဉ်ကိုကန့်တတ်ထားတဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ပြောကြားလိုက်ပါတယ်ဒီလှုပ်ဆောင်မှုကနိုင်ငံတကာရဲ့တန်ခတ်ပိတ်ဆို့မှုတွေကိုထပ်မံဖြစ်ပေါ်လာစေနိုင်ပါတယ်ခင်ဗျ